ရန်ဒီနယ်မြောက်ပိုင်းနန်ခမ်းမြို့နယ်အတွင်းမှာနယ်မြေစီးလီရေလှုပ်ဆောင်နေတဲ့မြန်မာတပ်မတော်နဲ့ဒေသတွင်းလှုပ်ရှားနေတဲ့
မြန်မာတပ်မတော်နဲ့ဒီအန်အယ်လီတန်ဘလောင်တပ်ဖွဲ့တို့ကြားနန်ခမ်းမြို့နယ်တာပုံကြီးရွာလေးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားလူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီအန်အယ်လီပြောခွင့်ရဗိုလ်မှူးသားအကျော်ကပြောပါတယ်။နန်ခမ်းမြို့နယ်တာပုံကြီးရွာအလီမှာဖြစ်တဲ့စပေါ်ကမြန်မာ့ချောင်းမှာရှိတဲ့လော်ရန်ဆာမခွန်နိုင်ဆောင်မှာရှိတဲ့စပေါ်ဒီကမှလည်းမြန်မာတပ်မတော်ကစပ
ြောဆိုနေပေမဲ့အခုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမရော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကလည်းကုတ်ခိုင်မြို့နယ်လုံကန်းကျေးရွာနဲ့ဂျရန်ကျေးရွာကြားမှာဒီအနယ်လေးနဲ့မြန်မာတမရော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီဘောမျိုးနဲ့ခွန်လန်ကျေးရွာနီးနားမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပဲတမရော်ဘက်ကရဟယန်နေစည်းနဲ့ပုံကျဲခဲ့တယ်လို့ဒီအနယ်လေးဘက်ကထုတ်ပြန်ထားပါတယ်။တမရော်ဘက်ကနေမီရှင်လီရီလို့ရင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမတည်ငြိမ်မှုတွေဖြစ်ပွားနေတာပါ။နောက်ဆုံးဘက်မှာအခုလိုအခြေအနေမတည်ငြိမ်ဖြစ်နေပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းတင်ဒီမြို့မှာတော့အခြေအနေတွေဟာပြန်လည်တည်ငြိမ်လာနေပြီ။ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့တုန်းကတင်ဒီမြို့တွင်းကိုဆက်ပြေးသိမ်းရှာလာတဲ့ခံတင်းကျေးရွာအုပ်စုကရွာသား900ကျော်ကတော့သူတို့ဒေသမှာတိုက်ပွဲတွေဆက်မဖြစ်ပွားသေးတဲ့အတွက်နေရပ်ကိုပြန်နေကြတယ်လို့တင်ဒီမြို့လူမှုကွန်ရက်ရေးဖွဲ့တာဝန်ခံစိုင်းတန်းလှိုင်ကပြောပါတယ
်။အကုန်လုံးအေးချမ်းသွားပါပြီ။ကျွန်တော်တို့ရွာသားတွေနဲ့အကုန်ပြန်ပို့ပြီးပြီ။ဘာမှမရှိတော့ဘူးအခုက။အစိုးရစီကြောင်းတဲ့အားလုံးလုံခြုံရေးအတွက်တွားပြီးတော့ဆောင်ရွက်ပေးပြီးပဲ။ဘာမှမဖြစ်ဘူး။ငင်းငင်းချမ်းချမ်းပါပဲခင်ဗျာ
။ခံတင်းကျေးရွာအုပ်စုကနောင်ကား၊ဟူနာ၊ကောင်းလန်းစတဲ့ရွာတွေကရွာသားတွေဟာဒေသတွင်းစိုင်းတန်းလက်နက်ကန်ဖွဲ့တွေရဲ့ချင်းချောက်ငွေတောင်းခံမှုကိုခံခဲ့ရတယ်လို့ဆိုရင်ကြောင်းလာစိတ်ညသူတို့ရွာကနေတိမ်းချောင်လာခဲ့ကြတာပါ။ဒီဖြစ်စဉ်တွေမှာဒေသတွင်းလှုပ်ရှားနေတဲ့တီအန်လေးလေးလက်ချက်လို့စွပ်စွဲမှုတွေလည်းရှိနေပါတယ်။ဒီအန်လေးလေးဘက်ကတော့သူတို့ရဲ့ဖွဲ့လှုပ်ဆောင်ချက်မဟုတ်ဘူးလို့ဘုံမှုတိုင်းကျော်ကပြောပါတယ
်။သူတို့ရတဲ့တင်ဂျာဘာရီယာဆိုလို့ဆိုတာမှာဖြစ်ရတာရတယ်။မြန်မာတမန်တော်ဒီတီအန်လေးလေးလို့တဲ့ဆိုရှင်မှာတပြေလို့လည်းသူကဖြစ်ရတယ်ဖြစ်တယ
်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမန်တုံကုတ်ခိုင်နန့်ဆန်နန့်ခမ်းနမ်တူတီဘောစတဲ့မြို့နယ်တွေမှာတအားပလောင်ဖွဲ့နဲ့တရားရင်ဦးကရှင်လွတ်လပ်ရေးဖွဲ့လို့လှုပ်ရှားနေတယ်လို့မြန်မာသမ္မတနဲ့လည်းစိုက်ပွဲတွေဆက်မပြတ်ဖြစ်ပွားနေပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးလှုပ်ဆောင်ခဲ့တဲ့23ရက်စုပ်ပင်လုံဒုတိယကြိမ်ညီလာခံကလည်းဒီကနေ့ထိတမ်းပလောင်ဖွဲ့နဲ့မြန်မာသမ္မတတို့ကြားစိုက်ပွဲကြိမ်50ကျော်ဖြစ်ပွားခဲ့တယ်လို့ BNL ဘက်ကပြောပါတယ်။တမ်းပလောင်ဖွဲ့ဟာအစီအလက်မှရည်ထူဖို့တမ်းတော်ဘက်ကလက်မခံတဲ့ဖွဲ့ဖြစ်ပြီးမြောက်ပိုင်းဖွဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ကလည်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးစုနေညီနိုင်ရေးကော်မတီ FNCC ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။